များသောအားဖြင့်ဖွဲ့လိုက်ချိတ်ဆက်ကစားကြတဲ့ e-sports နဲ့ပတ်သက်လို့ပွဲရတဲ့အထိတင်ပေးတဲ့တက်တိုတွေတစ်ဖြည်းဖြည်းပိုများလာပြီးသိလာကိုသားညို့
မင်္ဂလာအားစားပွဲချုပ်ပါတော့မှဒီစုတစိတ်ပြီးတဲ့ကစားနည်းတစ်ခုလိုမျိုးသတ်မှတ်လာကြပြီဆိုတော့ e-sports ရဲ့အခန်းကဏ္ဍကလည်းတစ်ဖြည်းဖြည်းကြီးလာပြီလို့မဆွရမော
e-sports လုပ်ငန်းကြီးရဲ့ဝင်ငွေကဒီနှစ်မှာဆိုလို့ရှိရင်ဒေါ်လာ100,000ကျော်အထိတိုးမယ်လို့ခန့်မှန်းထားကြတာဆိုတော့ဒီလုပ်ငန်းကြီးကိုရှော့တွက်လို့မရတော့ဘူးလေအဲ့ဒါကြောင့်ဗြိတိန်နဲ့အမေရိကန်ကတက်ကတိုတချို့မှာ e-sports နဲ့ပတ်သက်ပြီးတော့ဘာသာရပ်တစ်တခုအနေနဲ့ကိုထည့်ပြီးတော့တင်လာတာလွန်ခဲ့တဲ့နှစ်ပိုင်းတွေထဲကရှင်များသောအားဖြင့်တော့ဒီဘွယ်ပေးတဲ့ဘာသာရပ်တစ်ခုအဖြစ်နဲ့ e-sports လုပ်ငန်းရဲ့ management စီမံခန့်ခွဲရေးဘိုင်းကိုအဓိကတင်ပေးကြတာပ
ါ e-sports ဘာသာရပ်လို့ပြောလို့ဂိမ်းစားနည်းတင်ပေးတဲ့ဘာသာရပ်လို့တော့မထင်လိုက်ကြနဲ့ဗျ e-sports လုပ်ငန်းကြီးဘလို့လဲပတ်နေလဲဆိုတာကိုအသေးစားသဘောပေါက်အောင်တင်ပေးတာမျိုးဗ
ျဗြိတိန်အလယ်ပိုင်းကစတန်ဖို့ရှာတက်ကတူမှာမနစ်ကစပြီးတော့ဘတ်ချလာဘွဲ့နဲ့မာစတာဘွဲ့ e-sports ဘာသာရပ်တွေကိုစတင်ပေးနေတာဒီနှစ်မှာဆိုရင်စတန်ဖို့ရှာတက်ကတူရဲ့လန်ဒန်ကျောင်းဘွဲ့ Digital Institute London မှာ e-sports ဘာသာရပ်တွေကိုတိုးချဲ့တင်ပေးနေပြီအဓိကကတော့ဝင်ငွေဒေါ်လာတန်းချီရှိနေတဲ့လုပ်ငန်းကြီးရဲ့စီးပွားရေးလုပ်ငန်းနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတင်ပေးရရှင်ဒီအဘွဲ့အတွက်၃နှစ်တရားမှာ
ဂိမ်းဒီဇိုင်းထွန်းတော်တို့ဂိမ်းဆွဲသူတွေကိုဘလို့ပြန်လဲတိုးထောင်ပေးလဲလို့အပြင်ဂိမ်းလုပ်ငန်းစီးပွားရေးအကြောင်းတွေကျင့်ဝတ်ပိုင်းနဲ့ e-sports လုပ်ငန်းနဲ့သက်ဆိုင်ရတဲ့စီကံဥပဒေပိုင်းဆိုင်ရာအကြောင်းတွေကိုလည်းအဓိကတင်ပေးတယ်လို့တက္ကသိုလ်တာဝန်ရှိသူတွေကပြောကြပါတယ်တက္ကသိုလ်နဲ့ပတ်သက်လို့အလားအလာရှိတဲ့ကျောင်းသားတွေလေးလာနိုင်အောင်လို့လေးလာခွင့်ပေးတဲ့ open deal လို့ညွှန်ကြရင်တော့ကျောင်းတက်တဲ့မိဘတွေရဲ့စိုးရိမ်မှုကိုတက္ကသိုလ်ညွှန်ကြားရေးမှူး Richard Gower ကအခုလိုပြောပြပါတယ
် And when the students come in for open days usually with their parents and the parents sometimes are a bit okay I'm not quite sure if this is going to be a great career moveAnd then by the end of the first open day session
တင်ငန်းတွေဘာသာရပ်တွေကိုလေ့လာနိုင်မှုအစီအစဉ်ပေးထားတဲ့နေမျိုးကြောင့်ကျောင်းသားမိဘအများစုကဒီဘာသာရပ်ကတော့ရင်းရှိအလုပ်ဖြစ်မဲ့ပုံမရဘူးလို့အစပိုင်းမှာပြောရကြပါတယ်။ဒါပေမဲ့ဘာသာရပ်အကြောင်းထဲထဲဝင်ဝင်သဘောပေါက်သွားကြတဲ့အခါမှာတော့ဒီလုပ်ငန်းမျိုးမှမဆိုအသုံးချနိုင်တဲ့အတတ်ပညာတွေတတ်သွားမယ်ဆိုတာကိုသူတို့သဘောပေါက်သွားပါတယ်။ e-sports အကြောင်းတစ်မျိုးပဲမဟုတ်ပါဘူး။ဆက်သွေးချိတ်ဆက်မှုအပိုင်းပြဿနာအထင်ရှားတဲ့အပိုင်းတွေမှာအတတ်ပညာတွေကိုကျမတို့ကသင်ပေးလိုက်တာပါအဲ့ဒီတော့မှမိဘတွေကလည်းသူတို့သားသမီးတွေဒီဘာသာရပ်ယူလို့ဂိမ်းကစားနေကြတာမဟုတ်ဘူး e-sports game ပြိုင်ပွဲတွေကိုဘယ်လိုစီစဉ်ရသလဲဂိမ်းကစားတဲ့အဖွဲ့တွေကိုဘယ်လိုဖွဲ့ရသလဲဘယ်လိုနည်းပညာမျိုးတွေကိုပွဲအတွက်ရွေးချယ်သုံးသင့်တယ်လဲဆိုတာမျိုးသူတို့အလို့အတွက်လက်တွေ့အသုံးဝင်တဲ့အကြောင်းတွေအများကြီးကိုသင်ရမယ်ဆိုတာကိုသဘောပေါက်သွားကြပါတယ်now ဒီလုပ်ငန်းကြီးကဘယ်လောက်တောင်ကြီးနေသလဲဆိုတာကိုလည်းသိသွားကြတော့မှဒီဘာသာရပ်ကအသက်ငွေဝမ်းကြောင်းမှုတကယ်ကောင်းတဲ့ဘာသာရပ်တစ်ခုဆိုတာမျိုးသူတို့သိသွားကြပါတ
ယ် e-sports လုပ်ငန်းနဲ့ပတ်သက်ပြီးတော့ sponsor လုပ်ငန်းတွေကြော်ညာလုပ်ငန်းတွေလက်မှတ်အကြောင်းတွေစုစုပေါင်းဝင်ငွေက2018ခုနှစ်မှာဒေါ်လာတန်း230လောက်ရှိတယ်လို့ဂိမ်းလုပ်ငန်းတုံးသက်တဲ့ news ကပြောတယ်ဗျ
တန်း230ကနေပြီးတော့တန်း1000ကျော်အထိ2020မှာတိုးလာမယ်လို့တော့မှခန့်မှန်းထားတာမလားအားပေးတဲ့ပြိတက်ကလည်းတကမ္ဘာလုံးမှာတန်း900လောက်အထိတောင်တိုးမယ်တဲ့ e-sports ပြိုင်ပွဲတွေဆိုရင်တကယ်ကိုအကြီးအကျယ်လုပ်တာအားကစားယုံကြည်တွေထဲမှာအားပေးကြတဲ့ပြိတက်ကလည်းတခြားအားကစားနည်းတွေနဲ့အပြိုင်ပဲ
နမေကျော် e-sports အားကစားသမားတွေဆိုလေပြိုင်ပွဲတစ်ခုအတွက်နိုင်လို့ရှိရင်ဒေါ်လာတန်းချီဆူရတာမျိုးဗျအာရှဥရောပနဲ့မြောက်အမေရိကနိုင်ငံတွေမှာ e-sports league ပြိုင်ပွဲကြီးတွေကိုအကြီးအကျယ်လုပ်တာမဟုတ်လားမဆင်မမော
e-sports ကိုအားပေးတဲ့ American တက်ကတိုတချို့မှာဆိုရင်လေအသင်းလိုက် e-sports ပြိုင်ပွဲတွေကျင်းပလာတာနှစ်နဲ့ချီနေပြီe-sports ကိုဂိမ်းကစားတာပဲလို့အများကမြင်နေကြပေမဲ့သူ့ရဲ့နောက်ွယ်မှာလေ့လာစရာတွေအများကြီးရှိတယ်လို့ e-sports ဘာသာရပ်ကိုသင်ကြားပေးနေတဲ့တက္ကသိုလ်တွေကရှင်းပြနေကြတယ်လေ Stanfordshire တက္ကသိုလ်ရဲ့ Digital Institute London မှာ e-sports ဘာသာရပ်တင်းနေတဲ့ကတိက Matt Huxley ပြောပြတာကိုနားထောင်ကြည့်ရအောင်ပ
ါ People aren't aware of the industry that goes behind e-sports you know it's very much seen as maybe the music industry was in the 80s where you know people thought it was just people playing in their garage but actually there's a booming economy
in e-sports. E-sports ရဲ့နောက်ွယ်ကလုပ်ငန်းကြီးအကြံလူတွေသိမ့်မတိကြပါဘူး။1980ပြည့်နှစ်ပိုင်းလုံးကဂီတလုပ်ငန်းအပေါ်လူတွေမြင်ခဲ့ကြတဲ့အမြင်မျိုးနဲ့အတော်တူပါတယ်။တကယ်တော့ e-sports ကတိုးတက်နေတဲ့လုပ်ငန်းကြီးခုဖြစ်ပါတယ်။ဂိမ်းတွေကို online ပေါ်မှာတစ်ချိန်တည်းချိတ်ဆက်ကစားနိုင်အောင်လုပ်ပေးထားတဲ့ Twitch website ဆိုရင်အမေဇုန်ကဒေါ်လာ100,000ပေးဝယ်ခဲ့တာဥပမာပါပဲ။အဲ့လို e-sports ဂိမ်းတွေနဲ့ပတ်သက်တဲ့လုပ်ငန်းတွေနောက်ွယ်မှာဘလို့လဲပတ်နေကြလဲဆိုတဲ့အသေးစိတ်ကိုတင်ယူရမှာပါ။ဘောလုံးအသင်းရဲ့ညွှန်ကြားရေးမှူးတာဝန်ယူမယ်ဆိုရင်ကိုကဘောလုံးဝင်ကန်ရတာမဟုတ်ပေမဲ့ဘောလုံးသမားတွေကိုဘယ်လိုအလဲအလှယ်လုပ်တယ်လဲဘောလုံးဝင်ကိုဘယ်လိုစီမံကြီးကြပ်တယ်လဲဆိုတာမျိုးနောက်ွယ်ကတူနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေဘယ်လိုလဲပတ်နေလဲဆိုတာကိုသိအောင်လှုပ်ထားရတာမျိုးပါ
e-sports ပြိုင်ပွဲတွေကိုဘယ်လိုစီစဉ်တယ်လဲဆိုတာသူကအဓိကတင်ပေးနေတဲ့ဆရာပါ သူဆိုလို့ရှိရင်အရင်တုန်းကကျေးစားအဆင့် e-sports ကစားသမားတယောက်ဖြစ်ပါတယ်။အဲ့ဒီဘဝကနေပြီးတော့ဒီတက္ကသိုလ်မှာ e-sports ဆရာလုပ်မယ်ဆိုတော့သူ့မိတ်ဆွေတွေကအားသင့်ခဲ့ကြတယ်လို့ခုလိုပြောရရှင်
။ When I made the decision and moved into teaching, I was met with quite a lot of surprise from even my colleagues in e-sports who kind of went, oh, I didn't realize that was now a degree option.
သာတင်တဲ့ဘက်ပြောင်းမယ်လို့ကျွန်တော်ဆုံးဖြတ်လိုက်တော့က e-sports အတန်းဝန်ကကျွန်တော်မိတ်ဆွေပါဝင်တော်တော်များများအားသင့်ကြပါတယ်။ဘွယ်ပေးတဲ့အထိဒီဘာသာရမျိုးရှိရဲဆိုတာမသိရဘူးလို့ပြောကြပါတယ်။ကျွန်တော်လုပ်ငန်းဝင်တကယ်ဝင်တော့မှ e-sport လုပ်ငန်းဘလို့လက်ပတ်နေလဲဆိုတာကိုဒီပါလာရဲ့ယူရတဲ့သူတွေနားလေသဘောပေါက်သွားကြမယ်ဆိုရင်တိတ်ကောင်းတော့ဘောလို့သူတို့အမြင်ကိုပြောပြကြပါတယ
်ဗြိတိန်မှာ Staffordshire တက္ကသိုလ်အပြင် Chichester တက္ကသိုလ်ကလည်း e-sports ဘွဲ့ဘာသာရပ်တွေရှိပါတယ်အမေရိကန်မှာဆိုရင်လည်း Virginia ပြည်နယ်က Shenandoah တက္ကသိုလ် Massachusetts ပြည်နယ်မှာရှိတဲ့ Tiger တက္ကသိုလ် Ohio ပြည်နယ်တက္ကသိုလ်တွေမှာတော့ e-sports ဘာသာရပ်တွေကိုသင်နိုင်မယ်ရှင်
e-sports ဆက်ဆိုင်တဲ့စီးပွားရေးပိုင်းကိုအဓိကအာရုံစိုက်သင်ပေးနေကြတာဆိုတော့ဒီဘာသာရပ်ယူတဲ့ကျောင်းသားတွေရဲ့မိဘတွေဘက်ကလည်း e-sports ဆိုတာဂိမ်းစားတာပဲဆိုပြီးတော့အမြင်သိမ့်မြောက်တော့ဘူးတော့မစိမ့်မှာမဟုတ်ပါဘ
ူး။ဘွဲရောက်သွားပြီးရင်လည်းဒေါ်လာတန်းထောင်ချီဝင်ငွေရှိနေတဲ့ e-sports လုပ်ငန်းတွေထဲမှာဝင်နိုင်တဲ့အခွင့်အလမ်းများတယ်ဆိုတော့သူတို့စိတ်သက်သာရရကြမယ်ထင်တာပဲ။ဗြိတိန်မှာ e-sports ဘာသာရပ်အတွက်ကျောင်းသားကတစ်နှစ်ကိုဒေါ်လာ12,000လောက်ရှိပြီးတော့အမေရိကန်တက္ကသိုလ်တွေမှာတော့ကျောင်းသားကတစ်နှစ်ကိုဒေါ်လာ3,600လောက်ကစပါတယ်ရှင်။